နိုင်ငံတော်ပုံကံမှုပုံမှန်အပါအဝင်တခြားပုံမှန်သုံးခုနဲ့တရားစွဲဆိုခံထားရတဲ့အမ်းမြွနယ်ပြည်သူ့လူတော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝန်ရအောင်တို့ကိုစစ်တွေမြွနယ်တရားရုံးမှာဒီကနေ့ထပ်မံရုံးထုတ်စစ်ဆေးခဲ့ပါတယ်။တရားလိုဘက်ကိုစစ်ဆေးမေးမြန်းခဲ့တဲ့ဒီကနေ့တရားခွင်နဲ့ပတ်သက်လို့အကျိုးဆောင်ရှိနေပြီနဲ့ရခိုင်နိုင်ငံရဲ့အတိုင်းအဝိုင်းရဲ့တုံ့ ေဟင်အောင်တို့ကိုအစိုးရကနိုင်ငံတော်ပုံငန်းမှုပုံမှတ်၁မိနစ်နဲ့နိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှတ်905ခါခွေကငယ်မတရားအသင်းဆက်သွယ်မှုအဥပဒေပုံမှတ်စက္ကွန်၁မိနစ်တို့နဲ့ဖမ်းဆီးတရားဆွဲဆိုပြီးစစ်တွေအကျဉ်းထောင်မှာချုပ်နှောင်ထားတာပါသူတို့အုပ်ကိုသဒ္ဓဋ္ဌအကြိမ်မြောက်အဖြစ်စစ်တွေမြို့နယ်တရားရုံးမှာဒီကနေ့ရုံးထုတ်စစ်ဆေးပြီးတရားလိုဖြစ်တဲ့ရသေးတော်မြို့နယ်ရဲတပ်ဖွဲ့မှဒူရဲမှုကြုံမှုကိုစစ်ဆေးခဲ့တာဖြစ်ပါတယ်ဒီကနေ့တရားခွင်မှာတော့မတရားအသင်းဆက်သွယ်မှုပုံမှန်စက္ကွန်၁နဲ့ပတ်သက်လို့အဓိကစစ်ဆေးခဲ့ရမှာတရားလိုရဲတပ်ဖွဲ့မှကြုံမှုရဲ့ထွက်ဆိုချက်တွေဟာလက်တွေ့တဲ့ပုံပြီးထွက်ဆိုတာမျိုးတွေ့ရကြောင်းစိုင်းအင်းဆရာဝေဟင်အောင်ရဲ့အမှုလိုက်ရှိနေဒေါ်အီးနုစိန်ကပြောပါတယ
်ဒေါက်တာအီးမွန်နဲ့ဝေဟင်အောင်ပြောအဲ့ဒီမတရားအသင်းစက္ကွန်၁နဲ့ဆွဲထားတဲ့အမှုလေးရဲအုပ်စုကြုံမှုဆိုတာဒီတရားလိုလေးအဲ့တော့အဲ့ဟိုစစ်ပြီးပေါ့အဲ့သူ့ကိုစစ်တော့သူကတိုင်ထားတဲ့အတိုင်းဆဲ့ကားပြီးတော့ဖတ်တာပေါ့လေအထွက်တော့ဟိုဒီအမှုမှာပါလာတဲ့စီဒီစိတ်ကမှရှိနေတာနဲ့တူမတူဆိုတာကိုတိုင်ဆိုင်ဆင်မင်းဖို့အဲ့စိတ်ဝင်ကိုပြင်ပြပါဆိုတာမျိုးလေးပို့ပတ်ကကျွန်တော်ရုံးတော်ကိုတောင်းဆိုထားတာရှိတယ်အဲ့ဒါကိုတက်တက်ကမပင်ရသေးတဲ့အတွက်
ဒေါ်ရအီးမောင်အတွက်အမှုလိုက်ရှိနေဖြစ်ဦးအောင်ကျော်စင်ကလိုက်ပါဆောင်ရွက်နေတာပါစစ်တွေအကျဉ်းထောင်ထဲမှာစေကူသားခွင့်ရပေမဲ့ဒေါက်တာအီးမောင်ဟာသွေးတိုးဝေဒနာကိုခံစားနေရကြောင်းဒေါ်အင်းနုစင်ကပြောပါတယ
်ဒေါက်တာအီးမောင်ကတော့သွေးတိုးတယ်လို့ပြောတယ်ဆေးတွေတိုးပြီလည်းမဲ့သွေးမကျဘူးပေါ့နော်ဟိုမနေ့မစိန်ညတစိန်တော့ရတယ်ဒါပေမဲ့သွေးကတော့တိုးနေလေပဲ
ဒီကကျွန်တော်ပြောခဲ့တယ်2019ခုနှစ်ဒီဇင်ဘာလ15ရက်နေ့တုန်းကရသေးတောင်မြို့မှာပြုလုပ်တဲ့ရခိုင်နိုင်ငံတော်အချို့ချာအာဏာကြာဆုံးခြင်းအထိမ်းအမှတ်စာပေဟောပြောပွဲမှာဟောပြောခဲ့တဲ့အခြေအနေတဘောမူတည်ပြီးဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟင်အောင်တို့ကိုအစိုးရဘက်ကနိုင်ငံတော်ပုံကံမှုပုံမှတ်အပါအဝင်ပုံမှတ်3ခုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်သူတို့နှစ်ဦးရဲ့ဟောပြောချက်တွေအတွက်သူတို့ပေါ်စွဲဆိုချက်တွေဟာမျှတမှုမရှိဘူးလို့ရခိုင်အမျိုးသားပါတီ ANP ရဲ့ဗဟုအလို့မှုဆောင်ကော်မတီဝင်ဦးဦးလှစောကထောက်ပြပါတယ
်။ဒီစက္ကွန်တင်တင်တို့အိနိုင်ငံတော်ပုံကမူကြီးဆိုတော့စိတ်မှာမျှတဦးလို့တော့ချင်းတယ်။ကျွန်တော်တို့ဒီစာပြီးဟောပြောပွဲတစ်ခုမှပေါ့လေ။ဟောဟိုစကားလုံးကြမ်းတမ်းတော်လို့ဖြစ်ဖြစ်ဟိုတို့ဟိုနှုတ်လွန်တော်လို့ဖြစ်ဖြစ်ပါသေးတယ်။အဲ့ဒါကြီးရောက်တော့စိတ်မှာမျှတဦးလို့တော့ချင်းတယ်။ဒါကတော့ဥပဒေဆိုတာပေါ့ဗျာ။ဟိုကျွန်တော်တို့ကလည်းအသေးစိတ်နားမလည်ဘူးเนาะ။အဲ့တော့နိုင်ငံရဲ့အတွေ့အကြုံကပြောတာပါ။
ဒေါက်တာအီမွန်တို့ရဲ့အမှုကိုမတ်လ14ရက်ရှေ့တပတ်ဗုဒ္ဓနေ့မှာထပ်မံစစ်ဆေးသွားမှာဖြစ်ပြီးနိုင်ငံတော်ပုံငံမှုပုံမှန်နိုင်ငံတော်အကြီးမျိုးပြည့်စုံမှုပုံမှန်နဲ့ဆိုင်တဲ့အကြောင်းတွေကိုစစ်ဆေးကြားနာဖို့ရှိတယ်လို့အမှုလိုက်ရှင်းနေတယ်ကပြောပါတယ်ခင်ဗျာ
ကိုညံဝင်းအောင်ဆက်သွယ်မြင်းထားဖြစ်ပါတယ်